ယူကရိန်းမှာရုရှားရဲ့ထိုးစစ်ဆင်မှုတွေကိုနောက်လာမယ့်ငြိမ်းချမ်းရေးဆင်မှုပွဲတွေအတွက်ရန်နာပေးမှာမဟုတ်ဘူးလို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလက်ပရော့ဖ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ပြုလုပ်နေတဲ့ငြိမ်းချမ်းရေးဆင်မှုပွဲတွေဟာထင်သလောက်တိုးတက်မှုမြန်မြန်မရဘူးလို့ရုရှားအရာရှိတွေကပြောတယ်လို့ရုရှားတပ်တွေကယူကရိန်းမှာစစ်ရာဇဝတ်မှုတွေမကျူးလွန်တဲ့နဲ့ကျူးလွန်နေတယ်လို့စစ်ဆဲပြီးငြိမ်းချမ်းရေးဆင်မှုပွဲကိုအနောက်နိုင်ငံတွေကလမ်းလွှဲအောင်လုပ်နေတယ်လို့လည်းဆက်ဆွဲပြောဆိုခဲ့ပါတယ်။ဒါအပြင်ရုရှားအနေနဲ့ယူကရိန်းနဲ့ဆက်ပြီးဆွေးနွေးစရာအကြောင်းမမြင်ကြောင်းဒါပေမဲ့ဆင်မှုပွဲကိုပြန်ပြီးလုပ်လာမယ်ဆိုရင်လည်းရုရှားဘက်ကစီးတိုက်ခိုက်မှုကိုရပ်ဆိုင်ထားမှာမဟုတ်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးလက်ဗရော့ဖ်ကရုရှားအစိုးရရုပ်သံမေးမြန်းချက်မှာပြောကြားခဲ့တာဖြစ်ပါတယ်။နှစ်ဖက်ကြားဖေဖော်ဝါရီလကုန်ပိုင်းပထမအကြိမ်ဆင်မှုပွဲပြုလုပ်ချိန်ကစီးကိုရပ်ဆိုင်ထားဖို့အတွက်သမလားဗလာဒီမီယာပူတင်ကအမိန်ပေးခဲ့တာဖြစ်တယ်နဲ့အခုခါမှာတော့ရုရှားအစိုးရရဲ့အနေထားကပြောင်းသွားပြီလို့လဲလက်ဗရော့ဖ်ကပြောပါတယ်